တိုင်းနဲ့ချီမြန်မာလုံသားတွေရှိနေတဲ့ထိုင်းနိုင်ငံတွင်မှမြန်မာနိုင်ငံသား14ဦးကိုရိုနာဗိုင်းရပ်စ်ရှိတဲ့အကြောင်းဓာတ်ခွဲစမ်းသပ်မှုအဖြစ်ထွက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2600ကျော်ထဲမှမြန်မာနိုင်ငံသား14ဦးပါဝင်ကြောင်းထိုင်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါရစေ
။မနေ့ကညကြည်ရသည်ဘာပဲရှိတာအဲ2023ပေါ့ဒါလည်းရှိတာလေအဲ့ဒီမှာမြန်မာလောက်မှာမြန်မာလောက်မှာပေါ့ဆိုမြန်မာနိုင်ငံသားစုစုပေါင်းက70ရောက်ပဲရှိအခုကြတော့ကစားဒီနေ့မြန်မာတွေတခါလဲကျင်းလာနောက်ထပ်30ဆက်ကြီးတယ်အဲ့ဒီအချိန်မှာမြန်မာ3ရောက်ပါလားအလိုကြီးတော့အများဆုံးကတော့ထိုင်းနိုင်ငံမှာဖြစ်နေတဲ့နိုင်ငံသားအားလုံးကအများဆုံးကတရုတ
်ဟုတ်ကဲ့
တရုတ်ပြီးတော့မှကျွန်တော်တို့နောက်ကနေပြီးတော့ဒုတိယအများဆုံးလိုက်တာကမြန်တီလာမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ကမှတတိယလောက်မှာ online လို့အခုအားလုံးမော်စလီရောက်ပြီပါ
။နှစ်ယောက်ထက်ပိုပြီးလူစုတာမျိုးတွေနဲ့ဒေသနာအမိတ်တွေကိုချွတ်ဖောက်တာမျိုးတွေရှိရင် COVID-19 ရေးပေါ်ကာလမှာအရေးယူမှုတွေဇက်တိုက်လုပ်နေတယ်လို့လည်းဆိုပါရယ်။ဒီအပိုင်းအတွင်းအရေးယူခံရတဲ့အထက်မှာမြန်မာတွေပါဝင်တယ်လို့လည်းဦးမင်းဦးကဆိုပါရယ်
။ဒီမှာလည်းအပြင်ထွက်လို့အဲ့လိုမျိုးဒီမှာသူတို့တတ်မှတ်ထားတဲ့ဥစ္စာကိုဟိုဖောက်ရတဲ့သူအခန်းခံရတဲ့ဟာမျိုးတွေရှိရယ်။ဒါပေမဲ့တချို့ကတော့ကိုနေရအောင်ပဲအဲ့လိုမျိုးနေနေကြတာလေဒီခါလေးဆိုင်အဲ့လိုစုပြီးတော့ထိုင်ပြီးစကားပြောနေရတော့ဘွားတို့ကျွန်တော်တို့နောက်တော့မနေရပဲပေါ့နော်အမှထိုင်ပြီးတော့အပြင်းကြီးအဲ့လိုပို့စားပေါ့ဟိုကတ်ထိုင်ကစားနေတယ်3လောက်တော့ပမာလေး3လောက်တော့ဖမ်းခံလိုက်ရတယ်ဟု
တ်
သူကမရဘူးအဲ့ဒီလိုစကားတာလည်းမရဘူးလေဒီတော့နှစ်ယောက်တစ်ကျော်လည်းမရဘူးဒါပေမဲ့နေရပေါ်တော့မူတရားပေါ့အဲ့လိုလူငင်ဝင်လို့နေရမျိုးတွေအိမ်တန်းရတွေမှာအဲ့လိုမျိုးစုထိုင်နေတာမရဆိုရင်တော့မရဘူးတနည်းဆိုလည်းဟိုမှာပုံပြမှာအဲ့လိုမျိုးဟုတ်ပါဘူး။ဘုမောရေတော့ပြောနေကြတယ်ကလည်းမရပါဘူးဒီသားပဲ။ဒါပေမဲ့အဲ့ဒါကိုဖမ်းလိုက်တာပဲမြင်ရအောင်ပေါ့နော်။ဟိုင်းသူ့ရဲ့လူငယ်တွေမှာအဲ့လိုမျိုးတွေလုံးကြတယ်။မနေ့ကဆိုတော့အဲ့လိုမျိုးဖမ်းရတယ်။အဲ့ရောက်မစင်းဝင်ကြတော့ရှိတယ်။ဒီနေ့လည်း7ရက်ဖမ်းတယ်။ဒါရီတွေ့တဲ့လူငယ်တွေဒီလိုတော့ရှင်းမယ်ပဲမလို့အဲ့ဒါလည်းဗမာတွေလူငယ်တွေပဲ7ရက်ပြီးတော့ဖမ်းနေလို့ကြာ။
ထိုင်းနိုင်ငံမှာမြန်မာအလို့သမားခံမှန်းကြီး3တန်းထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပြီးပြီးခဲ့တဲ့မတ်လအတွင်းမှာမြန်မာအလို့သမားတောင်ကနန်းကျော်နေရပြန်ခဲ့ကြပါတယ်။ဒီနေရပြန်နေတဲ့တချို့မှာဓာတ်ခွဲနမူနာစမ်းသပ်ချက်ရကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာတွေတွေ့ထားရပါတယ်။နောက်ထပ်ပြန်လာမဲ့နေရပြန်မြန်မာတွေကိုဧပြီလ30ရက်နေ့နောက်ပိုင်းမှာနေရပြန်ကြဖို့မြန်မာအစိုးရဘက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေရပါ။